မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရောက်ကိုထောက်ခံကြောင်းရန်ကုန်မြို့မှာစန္ဒပြလှုပ်ရှားမှုတွေကိုသတင်းယူနေရင်တိုက်ခိုက်ခံရတာကြောင့်တရင်သမားတို့ချို့တန်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါ စုလေဖျားအနီမြို့တော်ခမရှိမှာဒီကနေ့မွန်လွယ်ပိုင်းကတမတော်ကိုထောက်ခံကြောင်းစန္ဒပြကြတဲ့လှုပ်ရှားမှုကိုတွားရောက်သတင်းယူနေစဉ်လူအုပ်စုကသတင်းသမားတွေကိုရိုက်နှက်ခဲ့တာကြောင့်ဂျပန်နိုင်ငံသားအလို့သတင်းထောက်တူဦးနဲ့သတင်းသမားတို့ချို့ထိခိုက်တန်ရာရခဲ့ပါတယ်တမတော်ကိုထောက်ခံကြောင်းစန္ဒပြသူတွေထဲကလူတချို့ရဲ့ရိုက်ခတ်မှုကြောင့်တန်ရာရခဲ့တဲ့ဒီလိုင်းကြံနယ်ကသတင်းထောက်ကိုသူရင်ကျော
ချင်းနဲ့ခေါင်းတော်တော်ငုံနေတော့စေးချုပ်ပဲချုပ်ပြီးသွားအခုလောဆယ်ဒါအုံနောက်နဲ့အောင်ရောသွားနေတယ်ကိုလိုက်စစ်ခိုင်းတာတော့အုံနောက်ဖိမှာပါတာမိမှာညကိုတို့ကလည်းတရင်ရစီရင်လို့ဒါသူ့ဆန္ဒကြောက်ွယ်တွေတော့ချက်လိုက်လာတာလေဒါပေမဲ့ဒီလိုအနေပြုတာကြတော့လေစင်မပြေဘူးကိုတွေကိုဆန္ဒပြတဲ့လူဓာတ်ပုံရိုက်တယ်ဆိုတော့ကိုတရင်ကမှတော့ဟိုလူကိုရွေးရိုက်ပြဒီလူရွေးရိုက်ပြရှိတယ်မဟုတ်ဟိုကြုံတဲ့လူပဲဒီလိုပဲပုံကောင်းကောင်းရကြရင်တော့ရိုက်ကြတာပဲရှိအဲ့ဒီပုံမှာကျိုးပုံလေးရိုက်လို့ဆိုတော့ဒီရန်ရှာတာတော့ဒါမလုပ်တင်တဲ့ကိစ္စတွေပြီးတော့ဒီဆန္ဒပြပွဲဥဆောင်တဲ့လူတွေကလည်းတရားတွေကိုချက်မဲ့ပေးတယ်တရင်ကမှတွေကလည်းနောက်ပိုင်းမှာကိုတွေအနေပြုလာဖို့တော့တဲ့ယူတော့အရန်ခက်ခက်ကြီးအများကြီးရှိကြတယ်နိအခုဒီနေ့ဆိုရင်မနက်ပိုင်းကတူအထုကန်တဲ့တရင်တော့ယူလည်းရှိတယ်အဲကိုရှိမှရင်ရံပြူခံရတာတရင်မှ၄-၅ယောက်လောက်ရှိတယ်ညီမအဲ့ဒီအထုကန်တာ၂ယောက်လောက်တော့ရှိတယ
်အခုဆန္ဒပြပွဲမှာပဲဂျပန်နိုင်ငံသားအလို့တရင်ထောက်တူလည်းကိုထိလက်ရောက်တိုက်ခိုက်ခံရပေမဲ့ထိခိုက်မှုမပြင်းထန်ဘူးလို့လည်းတရင်သမားတွေကပြောပါတယ်ပြေးခဲ့တဲ့ဇနီးနေ့ကလည်းပဟံမြို့နယ်ကကျေးတွန်းဖရာအနီးတပ်မတော်ထောက်ခံဆန္ဒပြပွဲမှာတရင်ယူနေတဲ့အေယဝတီတရင်ဌာနကတရင်ထောက်အမျိုးသမီးတဦးစပင်းဆွဲရန်ပြုခံခဲ့ရပါတယ်။နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်နေချိန်မှာတရင်သမားတွေကိုထိလက်ရောက်တိုက်ခိုက်ခံနေရတာကြောင့်တတိထားဖို့လဲမြန်မာနိုင်ငံတရင်မီဒီယာကောင်စီတွဲဖက်အသွင်ရေးမှူးတေဦးမြင့်ကျော်ကတိုက်တွန်းပါတယ်
။ဒီလိုကိစ္စမျိုးနဲ့အခုပတ်သက်လို့တော့ဒီလုံခြုံရေးဖွဲ့စည်းတွေရဲတပ်ဖွဲ့တို့ဒီချိန်မှာတော့ဟို response လုပ်ဖို့တုံ့ပြန်မှုရဖို့ကခက်ခဲမဲ့အနေအထားရှိတယ်။နံပါတ်၁ကတော့သတင်းသမားတွေအထူးတတိထားဖို့ပဲဟိုတတိကြီးကြီးနဲ့သတင်းယူဖို့ပဲနံပါတ်၁တိုက်တွန်းနေတယ်ပေါ့နော်။ဟိုကောင်စီအနေအထားနဲ့လည်းအခုဟိုတွေးဖို့ဟိုခြုံဖို့တို့မဟုတ်ဆက်တွယ်ပြီးတော့ဒီကိစ္စကိုတိုင်ပင်ဖို့ကဟိုဆက်တွယ်ဟိုနေကဖုန်းလိုင်းတွေခေါ်လို့မရတဲ့ဟာတွေရှိတယ်။အင်တာနက်တော့ရတဲ့နေရာတွေရနေပြီ။လောလောဆယ်တော့အဖွဲ့အစည်းအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတယောက်နဲ့တယောက်ဆက်သွယ်ဖို့ခက်ခဲရှိနေတယ်။သို့တော့ဟိုကျွန်တော်တူချင်းအနေနဲ့တော့ဟိုပြောရရင်တော့သတင်းသမားတွေဘေးအန္တရာယ်ကင်းရှင်းရေးကိုကိုတက်နိုင်ကြွေးတတိပို့ပြီးတော့နှစ်ဆလောက်ထားဖို့လိုတယ်ပေါ့နော်။ပြီးခဲ့တဲ့နှစ်ရက်အချိန်နေနဲ့တစ်ရက်အချိန်နေနဲ့ဒီနေ့အချိန်နေနဲ့ကဟိုလုံးဝမတူ क्वे ပြတဲ့အနေအထားမျိုးတွေဖြစ်နေတယ်ဒီအချိန်မှာတာဝန်ခံဖို့ဟုတ်လားဆက်ဆိုင်တဲ့အဖွဲ့အစည်းတွေကတာဝန်ယူဖို့ဆိုတာဟိုတာဝန်ခံမဲ့တာဝန်ယူမဲ့အနေအထားကဘယ်သူကတာဝန်ရှိတယ်မှမသိတဲ့အနေအထားမျိုးဖြစ်နေတယ
်။ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်လို့သတင်းရေးသားဖော်ပြချက်တွေကိုသဘောမကျတာကြောင့်သတင်းသမားတွေကိုတိုက်ခိုက်သွားမယ်ဆိုပြီးအင်တာနက်လူမှုကွန်ရက်ပေါ်မှာမကြသေးခင်ကခြံကြောက်တဲ့လှုပ်ရက်နဲ့ပတ်သက်လို့တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားမှဖြစ်ကြောင်းလဲဇန်နဝါရီ31ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါတယ်။သတင်းသမားတွေအနေနဲ့လည်းနိုင်ငံရဲ့အကြက်ထဲကြားသတင်းကြေးဝတ်နဲ့အညီပတ်မလိုက်ပဲအသက်နိုင်ဆုံးရေးသားဖော်ပြဖို့လဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတိုက်တွန်းထားပါတယ်။